မေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းရိုးတန်းတစ်လျှောက်ဒီတစ်ပတ်ထဲမှာပြင်အင်အားပြင်းမုန်တိုင်းဝင်ရောက်ခဲ့တာဟာအခုဆိုလို့ရှိရင်တေဆုံးသူအရေအတွက်90ကျော်ရှိသွားပါပြီ။ရေကြီးနေတဲ့နေရာတွေနဲ့မီးလောင်ပျက်စီးခဲ့တဲ့ရက်ကွက်တွေမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေအရေးပေါ်ကယ်ဆယ်ရေးလှူဒါန်းတွေကဆောင်ရွက်နေတယ်လို့အခုလိုတေဆုံးမှုအရေအတွက်ကလည်းတိုးလာနေတာဖြစ်ပါတယ်။ဒါပေမဲ့နယူးယောက်မြို့မှာဒီတနင်္ဂနွေကျင်းပဖို့စီစဉ်ထားတဲ့ကမ္ဘာကျော်နှစ်ပတ်လည်မာရသွန်အပြေးပြိုင်ပွဲကိုတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့နယူးယောက်မြို့တော်ဝန်မိုက်ကယ်ဘလူးမ်ဘာ့ဂ်ကပြောပါရယ်။နယူးဂျာစီနဲ့နယူးယောက်ပြည်နယ်နှစ်ခုထဲမှာတင်ဆန်ဒီမုန်တိုင်းတန်ကြောင်တေဆုံးသူအနည်းဆုံး59ဦးရှိခဲ့တဲ့အကြောင်းရဲဝင်တန်းတွေကပြောပါရယ်။ဒါပေမဲ့နယူးယောက်မြို့တော်ဝန်ဘလူးမ်ဘာ့ဂ်ကတော့တနင်္ဂနွေနေ့အစီအစဉ်ကိုဖျက်မှာမဟုတ်ဘဲတနင်္ဂနွေနေ့ဟာအသွားလာနေပါတဲ့အချိန်ဖြစ်တာကြောင့်လဲရဲဌာနတွေကိုအလွန်ကျွံဖိအားဖြစ်စေမှာမဟုတ်ဘူးလို့ဆိုပါရယ်ဒီအပြေးပြိုင်ပွဲအတွက်အပြေးသမားတွေနဲ့ကြီးစုအားပေးကြမဲ့သူတွေထောင်ထဲချီပြီးတော့လာရောက်ကြမှာဖြစ်တယ်လို့နယူးယောက်မြို့အတွက်ဒေါ်လာတန်းနဲ့ချီတဲ့ဝင်ငွေကိုရရှိစေမှာဖြစ်တာကြောင့်ဒီစီစဉ်ကိုဖျက်လိုက်ခြင်းအပြင်ထိခိုက်ခံထားရတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ပိုးပြီးတော့ထိခိုက်မှုတွေဖြစ်စေမှာဖြစ်တယ်လို့ဆိုပါရယ်နယူးယောက်မြို့ရဲ့မန်ဟတ်တန်အရက်အောက်ပိုင်းအရက်တွေနဲ့အနီးအနားရက်ဒီမှာလျှက်စင်မီအခုရက်ထိပြန်မရသေးပါဘူးလျှက်စင်မီနေရာတိုင်းမှာအပြည့်အဝပြန်ရဖို့အတွက်နောက်ထပ်ရက်အတော်တန်ကြာလည်အောင်မယ်လို့လျှက်စစ်ကုမ္ပဏီတွေကဆိုပါတယ်